ဆိုပြီးတော့လမ်းတော့ပိတ်လိုက်ပါပြီလော်ဒေါင်းလားဆိုတော့လည်းမဟုတ်ပါဘူးဘာလို့ပိတ်တာလဲဆိုတော့လည်းတိတိကျကျမသိကြပါဘူးသူများလမ်းတွေပိတ်လို့ပိတ်တာလို့အစိုးရကညွှန်ကြားလို့ပိတ်တာလို့နေပါပဲနောက်မှသတင်းတွေလိုက်ဖန်ရင်ရန်ကုန်အစိုးရညွှန်ကြားချက်နဲ့ပိတ်တာပါတဲ့အဲ့တော့အပြင်ကကားတွေလူတွေဝင်လို့မရတော့ဘူးပေါ့လမ်းထဲကလူတွေကတော့ကပ်ပြားလေးနဲ့ဝင်လို့ထွက်လို့ရပါသေးတယ်ကပ်ပြားတစ်ခုတော့900နဲ့ဝယ်ရတာပေါ့လေဒါတောင်တိမ်တကက်ပဲရတာအဲ့လိုနဲ့တက္ကစီတွေလည်းလူဝင်ခေါ်လို့မရတော့ဘူး delivery တွေလည်းပစ္စည်းဝင်ပို့လို့မရတော့ဘူးမှားတဲ့လူတွေအပြင်ထွက်ယူကားတွေအပြင်ထွက်စီးပေါ့လေဆိုပြတိတ်နားမလဲတာကယောဂပိုးတွေကအပြင်ကလူတွေကတဆင့်ပဲဝင်ပါလားဆိုပြတို့လိုအပြင်တော့အလုတ်လုံနေတဲ့လူတွေရှိမှာရောပါမလာနိုင်ဘူးလားအဲ့လိုတွေးရင်းနဲ့ယုံသွားဖို့လမ်းထိပ်ကဂိတ်ကိုဖြတ်တော့အဆောင်တွေကို mask လေးချိုးပြီးပြုံးပြရသည်တို့မို့ဆိုပြန်အဝင်မှာရစ်နေမှာဆိုလို့လေဆိုပြလို့ပဲအခြားလူတွေလည်းပြုံးပြနေကြတာတွေ့တယ်အခုလိုပိတ်တာဆိုပြတို့လမ်းနေလားဆိုတော့လည်းမဟုတ်သေးပါဘူးရန်ကုန်မှာရှိတဲ့လမ်းတွေတဲ့လမ်းတွေတိုင်းကိုပိတ်ထားကြတာပါကိုပိုင်အုပ်ချုပ်ခွင့်ရလမ်းတွေရက်ွက်တွေဖြစ်ကုန်ကြတာပေါ့လေလမ်းတွေတွေသာပိတ်တာပါလမ်းမကြီးတွေပေါ်မှာတော့ကားတွေများလုံးလို့အရင်လိုလမ်းတွေပိတ်နေတော့မှာပဲရုံသွားချိန်ဆိုတော့ဘတ်ကားကလည်းတိုးကျိတ်စီးနေရတာပါပဲဒီကြားတဲ့ရန်ကုန်အစိုးရကလည်းလူတွေကိုလမ်းပေါ်ထွက်ပြီးအဖျားတိုင်လိုက်သေးတယ်ဖျားတဲ့လူတွေကရောအိမ်ထဲကထွက်လာပါမလားစေကံပဲသွားမှာပေါ့လေအခုလိုလမ်းပေါ်မှာလူတွေစုပြီးအဖျားတိုင်တော့ယောဂပိုးကပူတော့ကူးနိုင်သေးတယ်ပိုးရှိသူဆိုတာမြင်ရတာမှမဟုတ်တာကိုဘေးပိုးရှိမရှိစစ်ပေးတာဆိုတော်သေးတယ်အခုတော့ဆရာဝန်တွေရောပြည်သူတွေရောဝိုင်းပြောတာနဲ့ရက်လိုက်ပါပြီဒါပေမဲ့မြို့နယ်တော်တော်များများမှာတော့လူစုလူဝေးတွေဖြစ်သွားတာပေါ့လေအဲ့လိုလူစုပြီးအဖျားတိုင်းတာကိုမလုပ်တင်ကြအောင်ကျန်းမာရေးဝန်ကြီးဌာနကလည်းခွင့်မပြုကြအောင်ယူနေလို့သာလုပ်တာဖြစ်ကြအောင်ဝေဖန်တဲ့ဆရာဝန်တွေကိုလည်းစစ်ဆေးအောင်မယ်တဲ့ဒီမိုကရေစီအာဏာရှင်ခေတ်ကိုရောက်နေပြီလားတော့မသိတော့ပါဘူးထားပါတော့လေဆိုပြီးတော့ရန်ကုန်ကအခြားသောမြို့တွေထက်တော့ထူးတာအမှန်ပါပဲအခြားမြို့တွေကသူတို့အမျိုးကိုပိတ်လိုက်တဲ့အပြင်လူကိုအဝင်မခံဘူးရန်ကုန်ကတော့ပြတ်ပါတယ်အချားမျိုးကလူတွေလာခြင်းလားရန်ကုန်ကလူတွေတော့အပြင်မသွားကြနဲ့အဲ့ဒါလည်းကောင်းတာပါပဲလေအချားမျိုးတွေသွားနေရင်ကွာရန်တင်းဝင်ရတာနဲ့ဆေးဆစ်ရတာနဲ့ပတ်စံတွေကုန်နေအောင်ပဲရန်ကုန်ကလည်းအပြင်မထွက်ရတော့အဲ့ဒါတွေမကုန်တော့ဘူးပေါ့လေဒါပေမဲ့အမိတ်မာသာရန်ကုန်အပြင်မထွက်ရဘူးပဲပြောတာပါတကယ်လက်တွေ့မှာတော့အပြင်ကလာတဲ့လူတွေလည်းရန်ကုန်အဝင်မခံတော့ပါဘူးရန်ကုန်ဝင်လည်းပဲရန်ကုန်ရက်ွက်တွေထဲမှာတဲလို့မှမရတော့တာဘယ်လိုလုပ်ဝင်တော့မလဲအဝင်ထွက်တွေပိတ်တာကိစ္စမရှိပါဘူးခတ်တာကကုန်စည်စစ်စစ်မှုပြတ်တောက်သွားနိုင်တဲ့ကိစ္စပါအဝေးပြေးကားတွေကအရင်ကတည်းကကုန်တွေတင်းပြီးသွားနေကြတာပါအဲ့ဒါကိုပိတ်လိုက်တော့မန်းလေးကပစ္စည်းတွေရန်ကုန်တဲလို့မရရန်ကုန်ကပစ္စည်းတွေနယ်ပို့လို့မရအဲ့ဒါဆိုရင်တော့မကြခင်မှာပဲဈေးတွေတက်လာနိုင်တဲ့အခြေအနေပေါ့လေဒီကြားတဲ့တိကျတဲ့အမိန့်ကမရှိလေတော့ရန်ကုန်ဝင်မှာကုန်ကားတွေပိတ်တဲ့လူကပိတ်တယ်ပြောဖွင့်တဲ့လူကဖွင့်တယ်ပြောဘသူပြောလို့ပြောရမှလည်းမသိဘသူမေးလို့မေးရမှလည်းမသိထုတ်ပြန်ချက်တွေကလည်းတစ်နှစ်တစ်မျိုးလက်ရှိမှာဆိုပြီးတော့သိကျင်နေတာကတိကျတဲ့အမိန့်တိကျတဲ့ဆုံးဖြတ်ချက်ပါအခုတော့ဘသူကဘာတွေဆုံးဖြတ်မှန်းလဲမသိကျမ်းမာရေးဝန်ကြီးဌာနကဆုံးဖြတ်တာလားအမေစုကဆုံးဖြတ်တာလားကိုဖြိုးမင်းသိန်းကဆုံးဖြတ်တာလားဘာမှရေရရမသိရပါဘူးဘာမှတိတိကျကျမရှိလေတော့ရက်ွက်တွေထဲလည်းတူတူလူငါတမင်းနေဖြစ်နေတော့တာပါပဲဘသူစကားနားထောင်လို့နားထောင်ရမှန်းလဲမသိအစိုးရကိုယ်တိုင်ကလည်းရွေးကောက်ပွဲနဲ့ဗျာများနေတော့ဒါတွေကိုလှည့်မကြည့်နိုင်ဘူးထင်ပါရဲ့ဒါကြောင့်လဲဥပဒေမှာတမရတွေဝန်ကြီးတွေဟာရွေးကောက်ပွဲမဲဆွဲတာတွေမလုပ်ရဘူးလို့တားမြစ်ထားတာထင်တယ်အဲ့လိုမဲလိုက်ဆွေးနေရင်ကိုတကယ်လုပ်ရမယ့်အုပ်ချုပ်ရေးကိစ္စတွေလင်းဟင်းနိုင်တာပေါ့လေအခုတော့တားမြစ်ထားပါလေနဲ့ဥပဒေထက်မှဘယ်သူမှမရှိရဘူးလို့ကြွေးကြော်ထားတဲ့သူတွေကိုယ်တိုင်မဲလိုက်ဆွေးနေတော့တကယ်လုပ်ရမယ့်အလုပ်တွေမလုပ်နိုင်တော့ဘူးဖြစ်နေတာပေါ့လေအဲ့လိုမလုပ်နိုင်တော့အခုလိုကတောင်းကင်းနေဖြစ်ကုန်တော့ပါပဲမဲဆွေးတာလဲဆွေးပါဒါပေမဲ့ကို့အလုပ်ကိုလည်းတာဝန်ကြည်အောင်လုပ်ကြဖို့လိုပါတယ်တကယ်ဆိုပြည်သူတွေအားလုံးကအစိုးရဘာပြောပြောလိုက်နာမယ့်လူတွေကြီးပါပဲအိမ်ထဲမှာပဲနေဆိုလဲနေကြမှာပါအပြင်မထွက်နဲ့ဆိုလဲမထွက်ကြပါဘူးဒါပေမဲ့အပြင်မထွက်နဲ့လဲဆိုသေးတယ်အလုပ်တွေကိုလည်းမပိတ်ခိုင်းဘူးဆိုရင်မမှန်မြန်ပါဘူးပြီးတော့စားဖို့တောက်ဖို့ကလည်းဝယ်လို့မရဘူးဆိုဘာသွားစားကြမလဲဝယ်စားနိုင်တဲ့လူတွေကထားပါအောင်လေတစ်နေ့လုံးမှတစ်နေ့စားရတဲ့လူတွေအတွက်ကရောဘာတွေစီစဉ်ထားလဲစံပေးမလားစီပေးမလားဒါမှမဟုတ်ရက်ွက်တွေကိုနေပြန်လို့သမားတွေပဲလွတ်ပေးလိုက်မလားအဲ့တော့တာဝန်ရှိတဲ့လူတွေအနေနဲ့တောင်းစီအောင်စဉ်းစားကြဖို့လိုပါတယ်တောင်းစီအောင်စဉ်းစားကြဖို့ဆိုတာကလည်းကိုယ့်အလုပ်ကိုယ်လုပ်ဖို့လိုတာပေါ့လေအဲ့တော့ဆိုပြမပြောချင်ပေမဲ့ပြောလိုက်ပါပြီတာဝန်ရှိတဲ့လူတွေအနေနဲ့မဲနိုင်မှုပဲလုံးပန်းမနေပါနဲ့ကိုတာဝန်ယူထားတဲ့အလုပ်တွေကိုလည်းတာဝန်ကြည်အောင်လုပ်ကြပါဦးလို့